ကျမ်းမာရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်အားလုံးကိုကာကွယ်ပေးနိုင်အောင်သမရလောင်းနှုတ်ရဲ့စကားဆက်ထိုးပွဲကိုအွန်လိုင်းကပဲကျင်းပမယ်လို့ American သမရရွေးကောက်ပွဲစကားဆက်ထိုးပွဲဆိုင်ရာကော်မရှင်ကချက်သပရီးနေမှာကြေညာခဲ့တဲ့နောက်သမရဒေါ်နယ်ထရမ့်ကရှေ့သတင်းပတ်စကားဆက်ထိုးပွဲကိုသူဝင်မှာမဟုတ်ဘူးလို့ပြောကြားလိုက်ပါတယ်။ COVID-19 ကူးစက်ခံလို့စိတ်ကူတမှုခံယူနေရတဲ့သမရထရမ့်နဲ့ Democratic Party ကဝင်ရောက်ရှင်ပြိုင်ရဲ့ Joe Biden တို့နှုတ်ကအဝေးကနေပဲစကားဆစ်ထိုးပွဲကိုပါဝင်ရမှာဖြစ်ကြောင်းကော်မရှင်ကပြောကြားခဲ့တာပါကော်မရှင်ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဒီစကားဆစ်ထိုးပွဲကိုရှေ့သတင်းပတ်ဂျက်သရီးနေမှာကျင်းပဖို့ငကိုကလေးကစီစဉ်ထားတဲ့ Florida ပြည်နယ် Miami က Adrian Ash Center မှာပဲကျင်းပမှာဖြစ်ကြောင်းနဲ့ Town Hall ပုံစံကျင်းပမယ်လူတွေအမေးဖြေလုပ်နိုင်တဲ့ဒီခန်းနာမှာတက်ရောက်လာတဲ့ပုံကိုယ်တွေကသမရလောင်းနှစ်ယောက်ကိုမိန်းကုံးတွေအရင်လိုပဲမင်းနိုင်မှာဖြစ်ကြောင်းဖော်ပြထားပါတယ်ဒီကြေညာချက်နဲ့ပတ်သက်ပြီးသမ္မတထရမ့်ကတော့အခြေတင်ငင်းခုံနေဆိုတာဒါမျိုးမဟုတ်ကြောင်းပြောစကားတွေကိုဖြတ်ချင်တဲ့အချိန်ဖြတ်လို့ရတာကြောင့်ကွန်ပျူတာရှေ့ထိုင်းပြည်အငင်းခုံလို့ရတာအဓိပ္ပာယ်မရှိကြောင်းနဲ့သူ့အနေနဲ့အွန်လိုင်းကနေအခြေတင်ငင်းခုံရဲ့အချိန်ဖြုံးနေမှာမဟုတ်ကြောင်း Fox သတင်းဌာနမေးမြန်းချက်ကိုဖြေကြားခဲ့တာပါဒုသမ္မတဟောင်း Joe Biden ရဲ့မဲဆွဲအဖွဲ့ကတော့ဒီစကားဆစ်ထုတ်ပွဲမှာ Biden ပါဝင်မှာဖြစ်ကြောင်းပြောပါတယ်ဒါအပြင်သမ္မတငင်းလို့မရအောင်ဒီ Town Hall တွေ့ဆုံမေးမြန်းတဲ့စကားဆစ်ထုတ်ပွဲကိုအောက်တိုဘာ15ရက်စနောက်တစ်ပတ်အောက်တိုဘာ22ရက်ကိုရွှေ့ပေးမယ်လို့မျှော်လင့်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ Biden မဲဆွယ်ဖွဲ့ကြေညာချက်တွေ Trump မဲဆွယ်ဖွဲ့ကသဘောတူကြောင်းကြေညာချက်ထုတ်ပြန်ပြီးအောက်တိုဘာ22ရက်နေ့မှာဒုတိယစကားဆစ်ထိုးပွဲကျင်းပဖို့နဲ့တတိယပွဲကိုအောက်တိုဘာ29ရက်ရွှေ့ဖို့ပြောကြားခဲ့တာပါ။